မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါလူ့ခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာလွတ်တော်ကိုတင်ပြတဲ့အခါမှာတိုးတက်မှုတချို့ရှိရဲဆိုပြီးအစ်လက်ခံအသိအမှတ်ပြုခဲ့ကြတယ်လို့ပဲအားနည်းချက်တွေရှိနေတာကိုလည်းထောက်ပြရတယ်ရှိပါတယ်ဒီဟိုအာနာဘန်နေထင်းထင်းထောင်အဲ့အချိန်မှာတေဆုံးနာရီအစပေါ်လေဒီအရွယ်မရောက်သေးသူတွေလိမ်မဲဆိုင်ရာအနှံ့ချင်းခံမှုဆိုဒီလိုပြဿနာပေါင်းစုံကျင်းဝတဲ့ကိစ္စတွေကိုကံကြွေဖြစ်ရှင်းတဲ့လူ့ခွင့်ရေးကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လွတ်တော်တွေမှာဆွေးနွေးချက်တွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ဆက်တွဲအနေနဲ့ကျွန်တော်ဆွေးနွေးချင်ပါတယ်ဒါကိုဟိုဆွေးနွေးဖို့လည်းပင်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့ဒီလွတ်တော်တွေမှာကော်မရှင်ကနေအစဉ်ခံစားတင်တော့ဒီအဓိကထောက်ပြဆွေးနွေးခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွတ်တော်ကိုယ်စားဦးထေးဦးပါနောက်တစ်ခုကတော့ကျွန်တော်တို့ဒီကော်မရှင်ရဲ့လုပ်ငန်းတွေထိရောက်အောင်ပြုရင်ပြောင်းလဲဖို့ဆိုပြီးတိုက်တွန်းနေကြတဲ့လူမှုခြေပြုဖွဲ့စည်း24ခုနဲ့ဖွဲ့ထားတဲ့ဒီမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ပြုရင်ပြောင်းလဲဆိုင်ရာရပ်ပက်ဖွဲ့စည်းများဟိုလုပ်ငန်းအဖွဲ့ထဲမှာတစ်ခုပါဝင်ဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဒီကော်မရှင်ရဲ့တနစ်တာစာရွက်ချက်တွေပေါ်ရေးပြီးရသုံးသက်ချက်ကိုဟိုကြားကြင်ပါတယ်ခင်ဗျာဦးထေးဦးရင်ဆွေးနွေးပေးစေချင်ပါတယ်ဟိုဒီအထဲမှာဦးထေးဦးအနေနဲ့ပေါ့လေကော်မရှင်ရဲ့တနစ်တာစာရွက်ချက်တွေထဲမှာအားအရဆုံးလို့ပြောနိုင်တာဘာအများရှိမယ်လို့သုံးသပ်လို့ရမယ်ဦးထေးဦး
ကျွန်တော်အနေနဲ့ကတော့အရင်နှစ်တရားတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်ကတော့အခုကော်မရှင်ရဲ့ဆောင်ရွက်ချက်တွေကသွားသွားပြောတယ်လို့ပေါ့နော်တက်မတော်နဲ့ပတ်သက်တဲ့ဆောင်ရွက်တာတွေစာနာဖြစ်ပြီးနေတဲ့အချိန်ဒီမှာဒီဆိုင်ရာတွေနဲ့ဒီတုံးကြတဲ့ဒီစားတွေပြီးရင်သွားသွားပြောတဲ့တက်ငယ်မရင်းကြီးပြီးရင်ထောင်ထဲမှာလက်တွေ့ကျွန်တော်ရဲ့ဒီနိုင်ငံမှာရှိတဲ့ထောင်ကြီးထဲမှာဖြစ်ပျက်နေတဲ့ဒီအခက်အခဲတွေအကျဉ်းသားတွေဒုက္ခတွေအဲ့ဒီဟာတွေကိုစဉ်းစားပြီးတော့ကျွန်တော်တို့ဆောင်ရွက်ဆက်ဆွေးပြီးတော့ကျွန်တော်တို့ပြည်တော်စုလွှတ်တော်နဲ့ဒီနိုင်ငံတော်သမ္မတကိုအခုလိုအစီအစဉ်ဆက်ဆံပြင်သွင်းလာတဲ့အချက်ဟာဖြင့်ကျွန်တော်တို့ကျွန်တော်အနေနဲ့အများကြီးဒါကိုပြောလင့်ထားတဲ့စိတ်ချတွေဖြစ်တဲ့အတွက်အဲ့ဒီဟာတွေပေါ်မှာတော့ကျွန်တော်တို့အားရမှုရှိပါတယ
်ဟုတ်ကဲ့ဥပမာမျိုးမင်းအမြင်ရောခင်ဗျအခုဒီဟိုကော်မရှင်ရဲ့ဒီတနစ်တာစောင့်ချက်တွေပေါ်ကိုတုံ့တက်မယ်ဆိုလို့ရှိရင်အားအရဆုံးအခြေအနေဆုံးအနေနဲ့ပြောမယ်ဆိုဘယ်လိုချက်တွေတွေ့ရလဲ
။ Okay ကော်မရှင်မှာအဓိကလုပ်ငန်းနှစ်ခုရှိပါတယ်။တစ်ခုကပြည်ညာပေးမြင့်တင်ဆိုတဲ့အပိုင်းရယ်လူ့ခွင့်ကာကွယ်ရေး protection ဆိုတဲ့အပိုင်းဖြစ်ပါတယ်။အဲ့တော့ဒီနေရာမှာအရင်ကတည်းကပုံမှန်ပြီးတော့တိုးတက်လာတဲ့အချက်ကိုပြောမယ်ဆိုရင်ပြည်ညာပေးမြင့်တင်အပိုင်းမှာပုံမှန်လောက်ဆောင်နိုင်တာတွေ့ရတယ်။အထူးသဖြင့်ကျွန်တော်တို့ဒီအရက်ကလူမှုဖွဲ့စည်းနေပူးပေါင်းပြီးတော့ကျေးရွာတိစင်ပြီးတင်နန်းပေးတဲ့အရာတွေလူလူဟောပြောပွဲလုပ်တာတွေကျွန်တော်တွေ့ရတယ်။နောက်ပြီးရင်အပြည်ပြည်ဆိုင်ရာလူခွေကြီးညာစာတန်းကိုဘာသာပြန်မြန်မာဘာသာတွေမကဘဲနဲ့တိုင်းရင်းသားဘာသာပြန်တဲ့အထိကိုလုပ်နိုင်ခဲ့ပါတယ်။ဒါကတော့အရင်ကတည်းကပုံမှန်ပြီးတော့ဒီလူလူကြားထဲမှာပညာပေးမှုကိုလှုပ်ဆောင်နိုင်တဲ့အရာရယ်ခုနပြောခဲ့သလိုပဲစုံစမ်းစစ်ဆေးမှုတွေရောအမဲတာဝန်တွေကြားထဲမှာအကျဉ်းအောင်တွေကိုတွားပြီးတော့စုံစမ်းစစ်ဆေးမှုတော်တော်လုံနိုင်တဲ့ချက်ကလေးကတော့တိုးတက်လာတဲ့အပိုင်းကိုပြောလို့ရပါတယ်ခ
င်ဗျာဟုတ်ကဲ့ဆိုတော့ဆရာဦးတေးဦးကနောက်တစ်ပိုင်းမေးချင်တာကတော့ဒီကော်မရှင်ဆောင်ရွက်ချက်တွေထဲမှာအားမရတဲ့အပိုင်းပေါ်လေးနောက်ပြီးတော့ဟိုတိုးတက်အောင်လုပ်မယ်ဆိုရင်လုံနိုင်တဲ့အပိုင်းအနေနဲ့ဟိုဒါပေမဲ့လက်တွေ့မှာမလုံနိုင်ခဲ့ဘူးလို့ယူဆတာမျိုးပြောနိုင်တာမျိုးဘာများတွေ့မိလဲဆရာဦးတေးဦ
းကျွန်တော်အနေနဲ့ကတော့လေကော်မရှင်ကသွားသွားဆရာဦးအောင်မြင်းမြင်းပြောသလိုပညာပေးအပိုင်းလုပ်နေတာစဉ်းနှံနေဖွင့်နေကျေးဇူးရသူဝဌာနဒီမှာတွားပြီးတော့စင်နန်းတွေမျိုးမျိုးပေးတယ်အဲအဲ့ဒီလိုပေးနေတဲ့ဟာဒီအပေါ်မှာသူတို့ကနေပြီးတော့ဘယ်လိုသုံးသပ်လဲဆိုတော့အဲ့ဒီလိုသူတို့စင်နန်းပေးလိုက်တဲ့အရာတွေနေကနေပြီးတော့ဖြင့်ပွားပြီးတော့တခြားအမှုတွေနေကိုဒီလူခွေနဲ့ပတ်သက်တဲ့ဟာဒီဖြင့်ပွားလိမ့်မယ်ဖြင့်ပွားနိုင်တယ်လို့သူကမျှော်လင့်တယ်ကျွန်တော်တော့အဲ့ဒီနေရာမှာအားအနေဆုံးနဲ့ဖြစ်တယ်လို့ကျွန်တော်တော့ယူတယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒါဒီကျွန်တော်နိုင်ငံဒီလင်းလဲနေတဲ့ဆိုပါတော့အများစုကအရင်ချက်ဆက်ဆက်ကလေးကကျွန်တော်တို့ဟိုကျွန်တော်တို့လူခွေမပြောနဲ့တခြားနိုင်ငံသားတွေအပေါ်မှာကိုဆက်ဆက်တဲ့သဘောထားနဲ့သူတို့ရဲ့ဒီဒီလုပ်ငန်းအပေါ်မှာဟိုတာဝန်ပြည့်စုံမှုရကျွန်တော်တို့အားလုံးသိတဲ့အတိုင်းနဲ့စိတ်ဟိုကျွန်တော်အဆင်မပြေဘူးပေါ့နော်ကိုကျိုးစားတာကြီးအများကြီးရှိတယ်အဲပြီးရင်ကြည်ကြည်လေးအပေါ်မှာလုံးဝဟိုခက်မစင်းကားတာကြီးရှိတယ်အဲ့တော့ဒီလို ဝန်ထမ်းတွေကအခုလိုပြီးဆိုရင်သွားပညာပေးတဲ့ဟာဒီအပေါ်မှာသူတို့ဘလောက်အဖတ်တယ်မလဲသူတို့ကောင်းမှာဘလောက်ကြံရဲမလဲသူတို့အစ်ကြဲမှာဘလောက်ကြံရဲမလဲဆိုတဲ့အားပေါ်မှာကျွန်တော်တော့တန်ဖိုးရရှိပါတယ်အဲ့တော့ပလိုင်းပေါင်းနဲ့ဖားကောက်နေတယ်လို့ပဲပေါ့ကျွန်တော်တို့လက်တာတော့ဝန်ထမ်းတွေကတော့တစ်နှစ်တစ်နှစ်ပြီးဆိုရင်ကော်မရှင်နေနဲ့အများကြီးပေးတယ်ဒါပေမဲ့သူတို့ပေးသလောက်အရာရောက်ပါမလားဆိုတဲ့အပေါ်မှာတော့ကျွန်တော်တန်ဖိုးရရှိတယ်အဲ့ဒီနေရာမှာတော့အင်းလည်းကျွန်တော်အားမရဘူးလို့ပဲပြောပါ
ပါ။ဒါဆိုအဲ့ဒါကြီးကတော့ဟိုလက်တွေ့ဒီဟိုသက်ဆိုင်ဌာနဒီဖွဲ့စည်းရဟိုဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနဲ့တိုင်ရလိမ့်မယ်နဲ့တူပါတယ်။ဆိုတော့ဥပမာမျိုးမင်းအမြင်ရောခင်ဗျဒီကော်မရှင်ဘက်ကဆောင်ရွက်ခဲ့တဲ့အပိုင်းနေထဲမှာဒီတစ်နှစ်တာဆောင်ရွက်ချက်တွေထဲမှာအားမရဆုံးမချီဟိုဘဝင်မချဆုံးအနေနဲ့ထောက်ပြပါဆိုရင်ဘယ်လိုချက်တွေတွေးမိလဲ
။ဘဝင်မချဆုံးကိုထောက်ပြမယ်ဆိုတော့လူအားလုံးပြည်ရဲ့အင်းဝအချုပ်ဆိုင်မှုမှာပါဝင်ဆောင်ရွက်မှုအပိုင်းမှာအင်းဝအချုပ်ဆိုင်မှာကလေးနှစ်ယောက်ကိုရရစစ်စစ်နဲ့နှိမ့်ဆက်တဲ့အခိုင်အကန္နာကြီးရှိခဲ့တယ်။ဒါကိုကော်မရှင်ကဝင်ပြီးဖြေရှင်းမှုစူးစမ်းတယ်။ဒါပေမဲ့ဖြေရှင်းမှုစူးစမ်းတဲ့နေရာမှာလမ်းလွဲသွားတဲ့အမျိုးပေါ့။အမှန်တော့ဒီကိစ္စကတာမန်လူခွေချိုးဖောက်မှုတော့မဟုတ်ဘဲနဲ့ယာစပွေးမှုဖြစ်တဲ့အစီအစီဖြစ်တယ်။ဒါပေမဲ့လူခွေရေးကော်မရှင်ကဝင်ရောက်ပြီးတော့စုံချက်တဲ့နေရာမျိုးမှာဒီကိစ္စကငွေတန်နဲ့ပဲဖြေလိုက်ပါဆိုပြီးတော့ဂျားဝင်ဖြန့်ဖြန့်ဒီလိုက်တဲ့အချက်ကလူခွေရေးကော်မရှင်ဒီကိုယ်တိုင်မှာလူခွေရေးကိစ္စကိုတကယ်လူခွေရေးရှုထောင့်မှန်နေမှုအတွက်အားနည်းနေဆိုတဲ့အချက်ရဲ့တက္ကသမှာအမှန်တရားကိုရယူဖြေရှင်းနိုင်မှုအတွက်သူတို့မှာလုပ်ကျင်တဲ့စိတ်ဆန္ဒရဲရဲဆိုတဲ့အချက်ကဒီအင်းဝနဲ့ပတ်သက်ပြီးအင်းဝအချုပ်ဆိုင်မှာဖြစ်ခဲ့ရမှုနဲ့ပတ်သက်ပြီးတော့တကယ်ကိုအားမလို့အားမရဖြစ်เสียဖြစ်ပါတယ်။နောက်တစ်ခုကတော့ဒီကာကွယ်ရေးကိစ္စမှာပါပူးပေါင်းဆောင်ရွက်မှုအပိုင်းကြီးသူတို့မှာကျောက်ဆောင်ရတဲ့အပိုင်းကြီးအားနေတာရှိတယ်။ကော်မရှင်ဒီနဲ့ဒီသူတို့ရဲ့တင်ကြလိုက်တဲ့အစိုးရဌာနကို30ကျင်းမှာပြန်ပြီးအကြောင်းပြန်ရမယ်ဆိုတဲ့အချက်ပါပဲမပြန်တဲ့ဒီအစိုးရဌာနတွေအများကြီးပဲတရကတင်းနေတိုင်းဒီတာကြီးအစိုးရတွေမှာလည်းဥပမာစကိုင်းတိုင်းဆိုရင်လုံးဝစတဲ့မှမပြန်တဲ့ကိစ္စမျိုးဖြစ်တယ်။အဲ့လိုမျိုးကိစ္စမျိုးကိုမပြန်လို့ရှိရင်မပြန်ဘူးဆိုတော့မတမ်းနဲ့တင်ထားတယ်။ဘာကြောင့်မပြန်တာလဲမပြန်တဲ့ပုံမှာဟောဘယ်လိုမျိုးလှုပ်ဆောင်တင်လဲဆိုတော့အကြံပေးချက်တွေထုတ်နိုင်တဲ့အပိုင်းမှာအားနေတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ
်။ဟုတ်ကဲ့ဒီနောက်ဆက်တွဲဆောင်ရမယ့်ကိစ္စအပိုင်းတွေမှာလည်းအားနေနေတယ်ဆိုတော့ပေါ့ဆိုတော့ကျွန်တော်တို့ဒီအခုတော့ဒီပင်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့လူ့ခွင့်ရေးကော်မရှင်ပေါ်မှာအကောင်းဆုံးဒီကျွန်တော်တို့သုံးသက်ချက်တွေကြားခဲ့ပြီးတော့အခုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့တရားရဲ့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့သူတို့တွေရဲ့အမြင်တွေကိုလည်းဟိုကျွန်တော်နားထောင်ကြည့်ရအောင်ပါ။အရင်ဆုံးတစ်ယောက်ကတော့ဒီမြန်မာနိုင်ငံစလိုင်းပွေကုံဖြစ်ပါတယ်။စလိုင်းပွေကုံတဘောလာလည်းဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဇတိဒေရနေရမှာအမှန်တရားမှာဇတိဒေဖို့အတွက်သူတို့မှာသတိဟိုနေတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာလူမျိုးခွင့်ပြုကိုကာပေးပေးခဲ့တဲ့ဥစ္စာဆိုလို့မရှိခဲ့ပါဘူး။အဲ့တော့ခုမှပဲအတိတော့အင်းဝအထုဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှကရောက်သစရီဖြစ်တော့အစ်တမုံမှပြင်ဆင်တဲ့အချိန်ကျတော့နည်းနည်းပပအားနာလို့လာမသိဘူးပေါ့နည်းနည်းတိုးတက်မှုရှိတယ်တုတ်တော့တကယ်လို့ညာဟိုကာကွေကြီးဝန်ကြီးဌာနပဲဖြစ်ဒီထိကပဲဖြစ်ဖြစ်နည်းနည်းကိုင်တစ်ခုကနေဒီဖြစ်လူခွေးကြီးကိုချိုးဖောက်နေစီတော့အဲ့ဒီအချိန်မျိုးမှာဒီလူခွေးကြီးကိုမရှိကအမှန်တရားအတိုင်းဇက်တိပေးရမလားဇက်တိပေးနိုင်မလားဆိုတော့ဇက်တိပိုင်းကိုလေမင်းတို့ကျင်းနေအဲ့တော့ကျွန်တော်ကတော့နောက်မှဆိုရင်တော့တကယ်လို့ညလူအခွင့်ရေးကိုတောက်လျှောက်လုပ်လာခဲ့တဲ့သူဖြစ်တယ်ဆိုရင်တော့နားနေတယ်တော့မလုပ်ဘူးတဲ့သူအစ်စ်ကြီးပိုင်းတွေတော့ကျွန်တော်အားမရဘူးဒါလို့ဆိုအစ်စ်ကြီးပိုင်းတွေသူကတော့တတိမရှိကြဘူးနောက်ပြီးအပြောင်းလဲလဲမလုပ်ချင်ကြဘူးအဲ့တော့နောက်မှအစ်စ်ဖြစ်ပေါ်လာမဲ့ဟိုရွေးချယ်လာမဲ့ကိုမရှင်အဖွဲ့ဝင်တွေမှာကြတော့ဒီညပိုင်းတွေတတိကြောင်မြောက်တဲ့သူအခန်းတရားမှာတတိနိုင်တဲ့သူကိုပဲမြတ်သောဒီဖြစ်နေဆိုရင်တော့ပို့ပြီးတော့ဖြောက်လာတယ်လို့ကျွန်တော်မြင်လေကြ
။ဟုတ်ကဲ့ကိုစလိုင်းပွေကိုဆွနေရကျေးဇူးပါ။နောက်တူကတော့ကျွန်တော်မြန်မာနိုင်ငံပါပဲကိုချင်းမြင့်ဖြစ်ပါတယ်။ကိုချင်းမြင့်သဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့တော့ပညာရှင်တော့မဟုတ်ပါဘူး။ကျွန်တော်တို့အမြင်ပြောရင်ဆရာရဲ့လူကျွန်တော်တို့လူသားတွေကကျွန်တော်တို့မွေးဖွားလာတဲ့နေရာနေစပြီးတော့တည်ဆုံးတဲ့နေအတင်ပြီးလူသားတယောက်မှရရင်ရတတ်တဲ့အခွင့်နဲ့အရေးနဲ့ဒီအခွင့်အရေးတွေကိုအ ਨੇ ဆုံးအဆက်မှအခြေခံအဆက်မှမရဘူးဆိုတဲ့ဟာတွေကဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုအင်မတန်ဟိုအခွင့်အလူခံလူတန်းစားတွေရှိနေသေးလို့အဲ့ဒါကြောင့်လို့ကျွန်တော်တို့ဖ ချင်ပါလေခင်ဗျာဒါပါပဲခင်ဗျာရိုးရိုးလေးပါ
ဟုတ်ကဲ့ကိုချင်းမင်းမြင်ဆွနေရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲဥရောရှိဖြစ်ပါတယ်ဥရောရှိသဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ပဲကျွန်တော်ကတော့လူခွေကော်မရှင်နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဟိုဒါကစိတ်မကြသေးဘူးဖွဲ့တာပဲဖွဲ့လို့ကျွန်တော်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုသူတို့လှုပ်ဆောင်ရက်တွေကကျွန်တော်လေးအားနေတယ်ဆိုတာလည်းအားလုံးသိပါပဲဒါပေမဲ့ကျွန်တော်အမြင်ကတော့ပြောမယ်ဆိုလို့ရှိရင်တော့လူခွေရာစိတ်ပိုင်းဆိုင်ရာလူခွေနဲ့ရုပ်ပိုင်းဆိုင်ရာလူခွေစုံစုံတဲ့ဘဝကြီးမှာတော့ဘာသာရောလူမျိုးရောအများကြီးနေစင်နေမြတ်ခံရအဲ့ဒီလူခွေနဲ့ပတ်သက်ပြီးတော့ဒီနေ့ဟို Mrs. Intern ဟို Mrs. Yahi လူ Mr. Kitana လူအစီအစဉ်တင်တဲ့အချိန်မှာတည်းကကျွန်တော်တို့ကလူခွေချိုးဖောက်ခြင်းခံရတယ်ဘာလို့မှဖြစ်နေလားသူတုံ့တက်တာတွေအစီအစဉ်ခံစားတာတွေကျွန်တော်ကြားနေရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောဆိုလို့ဒီလူခွင့်ရဘဝကြီးမှာလုံးဝစုံစုံနေတာအများကြီးဒီပါတယ်လူခွင့်ကော်မရှင်နဲ့ဒီအောင်စီစီရောက်ဟိုအရေးယူဖို့ဟိုအထီးထီးရောက်ကျွန်တော်တို့ဒီလူသားတွေကိုကောက်ွယ်ဖို့အတွက်ကိုဟိုကျွန်တော်ကတော်တော်လေးအားနည်းနေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥရရှင်တပေါ်ရာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ပင်နေဆွေးနွေးမဲ့ပုံစံတွေကိုပြန်ပြီးဆွေးနွေးခြင်းတဲ့အချက်ကတော့စောစောကဟိုထောက်ပြသွားရလည်းရှိပါတယ်တူတော်ထဲမှာလည်းဆွေးနွေးခဲ့အကြောင်းအရာတွေပါပဲဒါကတော့ဘာလဲဆိုတော့ဟိုကော်မရှင်ကဆောင်ရွက်ချက်တွေရှိပြီမလဲတက်ဆိုင်ရာအစိုးရဖွဲ့စည်းတာဝန်ရှိသူတွေဒီအာဏာပိုင်းနေဖွဲ့စည်းတွေဘက်ကပေါ့လေဥပမာဆောင်ရွက်မှုအာဏာချက်တွေရှိတယ်ဆိုတော့ဟိုတကယ်တော့ဒါနဲ့ပတ်သက်လို့ဟိုမေးရစရာရှိတာဟိုမြန်မာနိုင်ငံရဲ့လူခွင့်ရေးပြဿနာတွေဆိုတာဒီနိုင်ငံတကာအဓိကအာရုံစိုက်နေခံနေရတဲ့ကိစ္စဆိုတော့ဘယ်လို့မှမငင်းနိုင်ပါဘူးဒီလိုပဲဒီမြန်မာနိုင်ငံနဲ့တတမာရေးရဖြစ်ဖြစ်ဟိုကုံရွယ်ရေးတို့စီးပွားရေးအရာပဲဆက်ဆံလုပ်တဲ့နေရာတွေမှာလည်းဒီကိစ္စရဲ့ရောက်အဖို့တိကျုံနေရတဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဟိုဒီလောက်အရေးကြီးတဲ့ကိစ္စကိုဒီတိုင်းပြည်မှာအဓိကကန့်တွယ်ရမယ့်အဖွဲ့အစည်းတစ်ခုဟာလုပ်တဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတာဟိုဘယ်လိုပြောမလဲဆိုတော့ဟိုဒီကော်မရှင်ရဲ့အခန်းကဏ္ဍကိုตบงปอกหลุล่ะน้ําเลยหลุล่ะอูเทอูอมีซุนิได้ยินมาครับเ
นี่ยเนี่ยเนี่ยเรียนซุนิขึ้นมาแล้วก็เนาะ2016ขึ้นเนี่ยตรงว่าสับไปแล้วซุนิได้ไปแล้วอันนี้มากูอ่ะอันนี้เฉยๆเพราะว่าอัจฉริยะที่ชาวตัวกันเจอครับสามารถเสร็จได้พอมาเนาะนี่เนี่ยทีหลุมนี้นักงานทาสีเนี่ยลูกขึ้นนี้โหไม่กล้าไม่ช่างๆไปดูทีหลุมกาเวได้ปုံจันก็เลยตะล้วยขึ้นอยู่ได้ด้วยตะขั่วลงလာပြောင်းလဲဖွဲ့စည်းတဲ့လေဆိုပြီးတော့ကျွန်တော်ပြင်းပြင်းထန်ထန်ဆွေးနွေးကြပါတယ်အခုနောက်ပိုင်းမှာအများကြီးကြိုးပြက်လာတဲ့သဘောရှိပါတယ်ဒီနေရာမှာကျွန်တော်အနေနဲ့ဟိုနှစ်ပိုင်းညင်ပါတယ်ပထမတစ်ပိုင်းကတော့ကော်မရှင်မှာစောစောပြောထားတဲ့ဆန္ဒပါပါတယ်အဆက်ကြီးတဲ့လူတွေပေါ့နော်ကျွန်တော်တို့အဆက်ကြီးတဲ့လူတွေအရင်တော့ကျွန်တော်တို့ဟိုမကျင်းရမကျင်းကြောင်းဒီသူတို့ပုဂ္ဂိုလ်ကြီးပြည်ကျွမ်းတဲ့ဟာဒီအပေါ်မှာဆောင်ရွက်တဲ့နေရာမှာအဆက်ကြီးရတမျိုးနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေရဲ့ဟလာပြတ်ထန်းထားတဲ့အချက်တွေအဲ့ဒီရေထားတွေဖွဲ့စည်းပုံအခြေခံဥပဒေရဲ့အမိထားကလည်းကျွန်တော်တို့ဒီခေတ်ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာအထက်သေးရှိတာရှိနိုင်ပါလေအဲ့ဒီလူခေတ်ကော်မရှင်ဥပဒေမှာကျွန်တော်လက်လက်စွာဆောင်ရမ်းနိုင်ရလို့ဖော်ပြထားပြီးတိုင်းအောင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဟလာဟိုသူတို့တောင်းရတဲ့အထက်သေးတွေရှိနိုင်ပါလေအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူခွင့်ကော်မရှင်ရဲ့ဆောင်ရွက်လုပ်ကြံနေတဲ့အပေါ်မှာသစ္စာပြောသလိုပဲကျွန်တော်တို့လူတွေလည်းကြောင်းဖို့လိုပါတယ်ကျွန်တော်တို့နောက်တစ်ခါအဲ့ဒီဆောင်ရွက်နေတဲ့ဟိုကျွန်တော်တို့စွမ်းဆောင်ကြီးလည်းစိုးပြက်လာအောင်အပြောင်းလဲတွေဖြစ်လာအောင်ကျွန်တော်တို့အပြောင်းလဲတွေလုပ်ဖို့လူတွေဆိုတော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ဟုတ်ပြောမယ်ဆိုရင်တော့ဒီကော်မရှင်နဲ့ပတ်သက်တယ်ဆိုရင်တော့လူရောမူရောကြောင်းဖို့လိုနေတာပေါ့နော်
ဟုတ်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါတယ်ဆောစောကဒီဥထိပ်ဦးကိုကျွန်တော်မေးရမေးခွန်းပါပဲဆိုတော့ဒီနိုင်ငံတကာအစဒီမြန်မာနိုင်ငံလူ့ခွင့်ကိစ္စဆိုတော့ဟိုဘာကိစ္စဖြစ်ပြောနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်ဒီကိစ္စကထောက်ထောက်ပြခံနေရတဲ့ကိစ္စဖြစ်တော့ဒါကိုကင်တွယ်ဆောင်ရွက်ရတဲ့အမျိုးသားလူ့ခွင့်ကော်မရှင်အခန်းကဏ္ဍကိုဟိုကျန်တဲ့ဒီအစိုးရဘက်နေတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဘက်မှာဘလောက်ထိဒီအမျိုးသားကော်မရှင်အခန်းကဏ္ဍကိုလေးလေးနဲ့သဘောပေါက်ကြရဲပေါက်ကြပါရဲ့လားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုလူခွေချိုးဖောက်မှုနဲ့ပတ်သက်လို့ဒီနိုင်ငံတကာဆွဆွဲခံနေရတဲ့ကိစ္စတွေကိုဟိုတံပြန်မှုဖွင့်ထားတဲ့အဖွဲ့အစည်းလို့များသဘောထားနေကြသလားကိုအောင်မျိုးမင်းဒီလိုဖွင့်စည်းရရမှာလေကိုအောင်မျိုးမင်းထိတွေ့ဆက်ဆံနေတော့ဘလို့နားလည်ထားလဲခင်ဗျာ
ဟုတ်ကဲ့ခုနဆရာဦးထင်းပြောသလိုပါပဲဒီလူခွေကော်မရှင်မှာဘလို့လောက်အောင်လဲဆိုရင် mandate ကလူခွေကော်မရှင်ရဲ့ဥပဒေဝါမူတည်ပါတယ်သူတို့ခေါ်နေတဲ့ enabling law ပါအဲ့ဒီမှာသတ်မှတ်ထားတဲ့ လုတ်ပိုင်ခွင့်အတိုင်းပဲလုတ်ပိုင်ခွင့်ရှိသေးတယ်။အဲဒီဥပဒေကြားထဲမှာလုတ်ပိုင်ခွင့်တွေမှာတချို့နေရာအားနည်းချက်တွေဖြစ်နေတယ်။ဥပမာကျွန်တော်အဂတိလိုက်စာရေးတိုက်ချက်ရေးကော်မရှင်နော်ဒါလည်းလူ့ခွင့်ကော်မရှင်ကျွန်တော်နိုင်ငံတော်အဆင့်ကော်မရှင်နှစ်ခုပါ။ဒါပေမဲ့အဂတိလိုက်စာရေးတိုက်ချက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုကိုလုပ်နိုင်တယ်။လုပ်နိုင်လို့ရှိရင်တွေ့လို့ရှိရင်သူတို့ကိုယ်တိုင်ကဥပဒေကတရားစွဲနိုင်တဲ့အနေအထားမျိုးရှိတယ်။အဲဒါအကြောင်းမလို့အခုဆိုရင်အဂတိလိုက်စာမှုတိုက်ချက်ရေးကော်မရှင်ရဲ့လုတ်ပိုင်ခွင့်နေလုံနိုင်တဲ့အနေအထားကိုလူတို့ကပုံရောအားထုတ်လာသလိုဒီငါးကြီးကြီးတွေလည်းဒီနေ့တုံ့လုံလာရှိတယ်။ဒါပေမဲ့လူ့ခွင့်ကော်မရှင်ရဲ့လုတ်ပိုင်ခွင့်နဲ့မှာဘာလဲဆိုတော့သူတို့ကစာတိုက်ပုံးဆိုတဲ့သဘောမျိုးပဲရှိနေတယ်။တိုင်ကြားမှုလာလို့ရှိရင်သူတို့လက်ခံမယ်။လက်ခံပြီးလို့ရှိရင်တကယ်လို့သူတို့ကဒါလူ့ခွင့်ချိုးဖောက်မှုလို့သတ်မှတ်တယ်ဆိုရင်တက်ဆိုင်ရာဝန်ကြီးဌာနသဘောအစိုးရကိုသူတို့ကဒီကိစ္စနဲ့ပတ်သက်လို့မင်းမြန်လာရဲ့အကြံပြုတာရဲ့ဒါပဲလုပ်လို့ရတယ်။အဲဒီတော့တချို့ဒီလိုမျိုးကြောင်းလဲခြင်းနဲ့စိတ်မရှိတဲ့သူတွေနောက်တစ်ခါဒီလိုမျိုးကော်မတီရဲ့လုပ်ကော်မရှင်ရဲ့လုပ်ပိုင်ခွင့်အားနည်းမှုပေါ်မှာတိတ်ပြီးတော့အထင်မသေးတဲ့အထင်သေးတဲ့သူတွေကဘာဖြစ်လာလဲဆိုတော့ငါတို့ဘာမှမပြန်ပြောလဲသူတို့ဘာမှမလုပ်နိုင်ပါဘူးကွာဆိုရဲအထင်သေးစိတ်ကြီးရှိလာတယ်။အဲဒီတော့ပါဝါချင်းအားနည်းနေတဲ့ချက်တစ်ခုဖြစ်တယ်။အဲကျွန်တော်တို့ပြောချင်တာတစ်ခုကဒီကော်မရှင်ကအမှန်တော့ကျွန်တော်တို့ကသူတို့ကတရားဥပဒေကိုဝင်ရောက်ဆက်သက်လို့မရအောင်စီရင်ချက်ကတော့တရားရုံးတော့ရမယ်ဒါပေမဲ့သူတို့ရဲ့လုတ်ပိုင်ခွင့်အတိုင်းပြန်လည်ပြီးတော့တင်ပြလိုက်တဲ့အခြေအနေမျိုးမှာသတ်မှတ်ထားရဲ30ပြည့်မလာတာအတိအမှတ်တော့မပြည့်တဲ့ဟာမျိုးဆိုရင်တော့အဲ့ဒီလိုမျိုးကိစ္စကိုဒီကပုံမှုကိုမြင်မာတဲ့နိုင်ငံတော်သမရဖြစ်ဖြစ်ဖွဲ့စည်းထားတဲ့ဒီနိုင်ငံတော်အတိုင်းမြင်ခံမဲ့ဖြစ်ဖြစ်သူတို့ကိုထပ်ပြီးတော့တိုင်ကြားပြီးတော့ဒီလိုမျိုးပြက်ကွက်မှုကိုအရေးယူပေးပါလို့လှုပ်ဆောင်တဲ့ကိစ္စတစ်ခုမှမရှိတဲ့အတွက်အစိုးရဝန်ကြီးဌာနတော်တော်များလူ့ခွင့်ကော်မရှင်ဆိုရင်ပြိတ်ပြီးတော့အထင်မကြီးတာမလေးစားတဲ့ဟာဖြစ်တယ်လို့ကျွန်တော်ထောက်ပြချင်မှရှိပါတယ
်။ဟုတ်ကဲ့ကိုမျိုးမျိုးဆွေးနွေးရကျေးဇူးပါ။ဆိုတော့အခုကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ပေါ်မှာဓာတ်ရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတဲ့အမှတ်ချက်တချို့ကိုလည်းပဲဟိုဒီနေရာမှာဖော်ပြချင်ပါတယ်။သူကတော့ဦးတူးဆိုတဲ့အကောင့်နဲ့ပါသူကတော့မြန်မာနိုင်ငံမှာလူ့ခွင့်ဆိုတာမရှိပါဘူးတဲ့ထင်တယ်လို့လုပ်နေကြတယ်ထင်တိုင်းကျဲနေကြတာပါဆိုပြီးရေးပါတယ်နောက်သူကတော့အာခိုင်မြေကရခိုင်သားချေဆိုပြီးတော့အကောင့်ပါသူကတော့လူ့ခွင့်ဆိုတာမြန်မာနိုင်ငံမှာစစ်တပ်ကပဲအခွင့်အူးကလုပ်နေတာတဲ့ပြည်သူလူထုကတော့လူ့ခွင့်ချုပ်ပေါက်ရင်ချုပ်ပေါက်ခံနေရတာပါပဲဆိုပြီးတော့ဟိုရေးပါတယ်နောက်သူကလည်းအလားတူပါပဲဟိုပြည်သူလူထုတွေကိုတိုင်းရင်းသားတွေကိုအမျိုးမျိုးလှုပ်ချင်တယ်လို့လုပ်နေတာပါဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလူ့ခွင့်ကော်မရှင်နဲ့ပတ်သက်လို့အားမရတဲ့အမြင်တွေကပုံများနေတယ်လို့ဆိုရမှာပါနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကပဲမှတ်ချက်ပေးထားတာပါသူကတော့ရင်းမွန်လှဝင်းဆိုတဲ့အကောင့်ပါရှင်မှာလူ့ခွင့်ကော်မရှင်အားတဲ့ဦးသိန်းစင်လက်ထက်နဲ့ဆိုင်ပို့ပြီးလုတ်ပိုင်ခွင့်တွေရလာတာတွေ့ရပြီးအမှုတော်တော်များလည်းပေါ်ထုတ်လာနေတာတွေ့ပါတယ်တဲ့ဒီထက်ပို့ပြီးလူ့ခွင့်ကော်မရှင်ကိုလုတ်ပိုင်ခွင့်တွေပို့ပြီးလှုပ်ဆောင်မယ်ဆိုရင်တော့ပိုကောင်းလာမယ်ပြင်းတဲ့ကော်မရှင်အနေနဲ့ဖြောင်းမတ်စွာဗတ်ပလိုက်ဖက်လုပ်မယ်ဆိုရင်တော့ပြည်သူတွေအတွက်အားထားရမယ့်အဖွဲ့အစည်းတစ်ခုဖြစ်မြင်မိပါတယ်ဆိုပြီးတော့ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ email နဲ့ပေးပို့ထားတဲ့စာရီကိုလည်းပဲတစ်လက်စာရီပေါ်ပြခြင်းပါတယ်တူကတော့အာ cute home လို့ထွက်ရမယ်ထင်ပါတယ်သူစာကိုမဆုမွန်ပဲဖတ်ပြပေးပါအောင်ခင်ဗျ
မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုကျွန်တော်အနေနဲ့မြောက်ပြစံတောင်းအဆင့်လောက်သားမြင်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့သတင်းစာတွေနဲ့လူ့ခွင့်ရေးကော်မရှင်အနေနဲ့လူ့ခွင့်ရေးကျူးလွန်ခံရမှုတွေပေါ်အထောက်အထားနဲ့တကွတင်ပြလာပါကသက်ဆိုင်ရာဌာနများနဲ့ဒီတိုင်းဆောင်ရွက်ပေးပါမည်ဟုဖော်ပြပါရှိလာသဖြင့်ကျွန်တော်တို့မှာအာကိုတကြီးနဲ့စားလိုက်ကနေတစ်စက်အမြန်ချောပို့နဲ့ကျွန်တော်တို့ရဲ့တောင်ကြီးမြို့နဲ့အေးသာယာမြို့တစ်တိဆောက်တဲ့အချိန်1990ခုနှစ်စစ်ဆိုးရကာလဥယျာဉ်ချမ်းမြေ 14.28 ဧကအားဥပဒေမဲ့မတရားသိမ်းဆည်းခံရမှုအပေါ်တင်ပြခဲ့ရာတလားခန့်ကြာပြီးတဲ့နောက်လူကိုယ်တိုင်ရန်ကုန်ကိုဆင်းပြီးတော့လူ့ခွင့်ရေးကော်မရှင်ရုံးကိုတွားရောက်စုံစမ်းခဲ့ရာစာကိုလက်ခံရရှိကြောင်းနဲ့မှတ်တမ်းအဖြစ်ထိမ့်သိမ်းထားရှိမည်ဖြစ်ကြောင်းပြောလာပြီးတာဝန်ရှိလူကြီးများနဲ့တွေ့ဆုံခွင့်မပေးခဲ့ပါဆိုလိုချင်တာကလူ့ခွင့်ကော်မရှင်အနေနဲ့လေယာဉ်မြေသိမ်းဆည်းခံရမှုနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်မရှိတာလားဒါဆိုလဲဘာကြောင့်သတင်းစာတွေနဲ့မစားရဝါခမန်းထဲ့ကျင်ညာနေသေးလဲဗျကျွန်တော်တို့ပြည်သူလူထုမှာအချိန်ကုန်ငွေကုန်တယ်ဗျကျွန်တော်တို့မှာသိမ်းဆည်းခံဥယျာဉ်ချမ်းမြေနဲ့ပတ်သက်လို့1984ခုနှစ်ကနေ1989ခုနှစ်သိမ်းဆည်းခံရစဉ်ကာလအထိနိုင်ငံတော်ကိုပေးသွင်းထားတဲ့တီးနှံခွန်မြေခွန်ပြေစာများပြည့်စုံစွာရှိနေပါတယ်။ဥပဒေမဲ့လေယာဉ်မြေအသိမ်းခံရတာကိုလူခွေချိုးဖောက်ခံရမှုလို့မယူဆရင်ဘဲအရာတွေကများလူခွေချိုးဖောက်မှုများဖ ဖြစ်ပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်စားတဲ့ဆောင်လည်းလက်စားရဖော်ပြခြင်းမှာလည်းသူကတော့မိထီလာမျိုးကဦးစိန်မောင်မှာကိုရန်နိုင်မဲ့ဖတ်ပြပေးပါမယ်ဗျာ
လူခွေကောင်ရှင်ကနှစ်ပတ်လည်အစည်းအခမ်းစာကိုလွတ်တော်မှာထင်ပြခဲ့ပါတယ်ထိုတန်မှုတချို့ရှိသလိုအားနည်းချက်များလည်းရှိနေသေးတယ်လို့သုံးသပ်ဝေဖန်ခဲ့ကြပါတယ်အဲ့တော့ဒီနေရာမှာဥရစိုးမိုးရေးကိုပြောစရာဖြစ်လာပါပြီလူခွေရင်နဲ့ပတ်သက်လို့ဥရပြထန်းတာတွေကုလသမဂ္ဂရဲ့လူခွေဆိုင်ရာဗရင်းငယ်စာတမ်းတွေရှိပါတယ်လူခွေကောင်ရှင်ကဒီဥရတွေကိုသုံးစွဲပြီးလူခွေပြဿနာတွေကိုကြိုတင်ကာကွယ်ဖို့ဖြစ်ရှင်းပေးဖို့ရာသီနဲ့အခွင့်အရေးတွေရစေဖို့လုပ်နေပါတယ်။သို့တော်လည်းအချို့သောအာဏာပိုင်အဖွဲ့အစည်းတွေကမိမိတို့အလိုကျဖြစ်စေရေးအတွက်တာစီဟန်တာရာတွေလုပ်ကြတဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုအားနည်းဖို့ဖြစ်လာရပါတယ်လို့ဆိုရမှာဖြစ်ပါတယ်။ထင်သာမြင်သာဖြစ်စဉ်တချို့ကိုတင်ပြရရင်ဖန်စီထိန်ထိန်ထားစင်မှာရာသီနဲ့အခွင့်အရေးတွေမရဘဲတည်ဆုံးသည့်အထည်ပြုခြင်းခံရမှုတွေမှာတာဝန်ရှိသူကိုအာဏာပိုင်များကအရေးမယူအကာအကွယ်ပေးနေတာတွေကိုကော်မရှင်ကအစိုးရထံတင်ပြပြီးထိရောက်စွာအရေးယူပေးနိုင်ခြင်းမရှိတာတန်ငယ်မတိန်မှုတွေလိမ်မိုင်းဆိုင်ရာနိုင်ကျင့်မှုတွေမှာလည်းတရားလိုများရဲ့ရပိုင်ခွင့်များကိုဥပဒေကြောင်းအရအပြည့်အဝရနိုင်ဖို့တရားရေးဌာနနဲ့တင်းတင်းလျောက်ပတ်စွာညီနိုင်ဆောင်ရွက်ပေးနိုင်ခြင်းမရှိတာတွေကိုတွေ့နေရပါတယ်။ဒါတွေကိုအလေးထားကင်တွယ်ဖြေရှင်းရပါမယ်။ကျန်တဲ့လူခွေရေးဖောက်ပြက်ကျူးလွန်မှုဆုံးရှုံးနေတာစေမှုတွေမှာလည်းဒီလိုမျိုးတွေမဖြစ်အောင်တောင်းရှိအဖွဲ့အစည်းများနဲ့အချိန်နဲ့တပြေးညီညီနိုင်ဆောင်ရွက်ဖို့လိုပါမယ်။ကူညီဖို့လိုအပ်တာကိုလည်းကူညီသွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးအပိုင်းကိုလည်းအထောက်အကူပြုပေးရရောက်ပါလိမ့်မယ်။ဒါကြောင့်လူခွေကောင်ရှင်အတော်အရှိဆုံးဖွဲ့စည်းအနေနဲ့နိုင်ငံတော်အစိုးရနဲ့ရောနိုင်ငံကလူခွေကာကွယ်မှုဖွဲ့စည်းများနဲ့ပါဆက်သွယ်လက်တွဲပြီးအဖြတ်စည်းအဟံတားများကိုကျော်လွှားဆောင်ရွက်နိုင်ရေးကိုဆောင်ရွက်တင်ကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့မိတ်ဆွေများမျိုးအခုစိတ်မောင်းပါဆိုတော့ရေဝူရချုပ်လိုက်မယ်ဆိုရင်ဆက်စွာတော်တော်ရှင်နေ Facebook မှာပြောထားတာတွေရောဆိုလို့ရှိရင်တော့ကော်မရှင်ပေါ်မှာဟိုတိုးတက်မှုတချို့မြင်ရတယ်လို့ပြောပေမဲ့လည်းအားမလို့အားမရဟိုသဘောထားတွေကိုအထင်ရှားတွေ့ရပါတယ်ဟိုနောက်တချို့ဆိုလို့ရှိရင်လည်းယုံကြည်မှုတော်တော်အားနည်းနေတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒီနေရာမှာဆော့ဆော့ဦးသေးဦးတို့ဟိုကိုအောင်မျိုးမင်းတို့လည်းဆွေးနွေးသွားတဲ့အထက်မှာပါပါတယ်ဒီကော်မရှင်နေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်တဲ့အပိုင်းတွေဟိုဟိုအားရရဆိုတဲ့အပိုင်းမျိုးပြောပါတယ်ဒါပေမဲ့တခုရှိတာပေါ့လေတချို့ဝေဖန်နေကြတာမျိုးရှိပါတယ်ဟိုအထူးသဖြင့်ဥမာတခုအနေနဲ့ဟိုတိတ်မချခင်ကဒီရခိုင်ပြည်နယ်ကြောက်တမ်းမှာဖြစ်ခဲ့ဖြစ်စဉ်မျိုးပါဟိုထိမ့်သိမ်းခံရတဲ့အထက်ရှိရောက်တိတ်ဆုံးတဲ့ဖြစ်စဉ်မှာဒီတမလောကဖြစ်ရှင်းချက်အတိုင်းပဲကော်မရှင်ကရက်တည်ရယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဥမာဒီလိုဖြစ်စဉ်မျိုးတွေမှာရောတကယ်ကော်မရှင်နေနဲ့ပြည်ပြည်ဝဝစုံစမ်းစစ်ဆေးဟိုနိုင်ခဲ့တယ်လို့ပြောနိုင်သလားဆရာဦးထေဦးရင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်တို့လုံးဝဟိုမပြောလဲမှာဘူးနော်ပြည်ပြည်ဝဝစုံစမ်းစစ်ဆေးရင်ရနိုင်တယ်လို့ကျွန်တော်တို့မပြောလဲမှာဘူးအဲ့တော့ဒါပေမဲ့အဲ့ဒီဘယ်လိုစုံစမ်းစစ်ဆေးလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ကခုတည်းရှိမသိရသေးပါဘူးဒါကနောက်နှစ်အစီအခံသာကြမှာသိလာမယ်အနေထားလေးပါအဲ့တော့ကျွန်တော်အနေနဲ့တော့ဒီနည်းနည်းပြောချင်တာကတော့အခုကျွန်တော်တို့သွားသွားပြောတဲ့အားနည်းတယ်အားနည်းတယ်ဆိုတဲ့ဟာရုပ်ပိုင်ရဲ့ရှိတဲ့အသွင်းရနေပြီးတော့အခုစက်မှတ်ထားတဲ့ပြီးထားတဲ့ဥပဒေအခွင့်အရေးတွေဘဲကနေပြီးတော့ကျွန်တော်တို့ဖြစ်ရောက်အောင်ဟလာဘယ်လိုလုပ်မလဲအဲ့ဒီလူစေချိုးပေါက်ခံရတဲ့လူနောက်ဆုံးအဲ့တော့ဘယ်လိုလုပ်နိုင်လဲဆိုတဲ့အဖြစ်ကိုဒီဒီလမ်းပြလုပ်မယ်။အများပြည်သူပြည်အောင်သတင်းစာရှင်းပွဲနဲ့ကျွန်တော်တို့ဒီလူတွေကိုဘယ်လိုချိုးပေါက်ခံရလဲ၊ဘယ်အဖွဲ့အစည်းတွေဘယ်ဤဌာနကနေတာဝန်ရှိတယ်ဆိုတာတွေကိုကျွန်တော်သတင်းစာရှင်းပွဲလုပ်ပြီးတော့အဲ့လိုလုပ်မယ်ဆိုရင်တော့ကိုယ့်ရဲ့လက်မှိုင်ခွင့်ကိုအသုံးချပြီးတော့ခေါ်ထုတ်မယ်ဆိုတော့ခုချက်ပို့ပြီးတော့ကြည့်အောင်လုပ်မယ်လို့ကျွန်တော်တော့ပြောလိုက်ပါမယ
်။ဟုတ်ကဲ့။ဆိုတော့ကိုအောင်မျိုးမင်းအမြင်ရောခင်ဗျာကျွန်တော်တို့ဟိုဒီကြောက်တန်းကိစ္စမှာဆိုလို့ရှိရင်ဒီဟိုတက်မတော်ထုတ်ပြန်ခြင်းနဲ့ဟိုတိတ်မကွာဘူးဆိုပြီးဝေဖန်မှုတွေလည်းခံခဲ့ရပါတယ်ဆိုတော့ဒီလိုစုံစမ်းစစ်ဆေးမှုတွေပေါ့လေမာဘယ်လိုပြောလဲဆိုတော့လွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့အမြင်မျိုးတွေပေါ်လာတာရောဆော့ဆော့ကပြောသလိုပေါ့လေဟိုကျွန်တော်တို့ဒီဖွဲ့စည်းထားတဲ့မူကြောင်လားဒါမှမဟုတ်ကော်မရှင်ထဲမှာပါနေတဲ့လူတွေကြောင်လားဘာတွေကြောင့်ဖြစ်ရတာလဲကိုအောင်မျိုးလဲ
ဟိုကျွန်တော်တို့ကဒီစုံစမ်းစစ်ဆေးမှုတိုးတက်လာတဲ့ဆိုတာကအရင်ကမလုပ်ခဲ့တဲ့အခြေအနေမျိုးမှာအခုလုပ်လာတာကိုပြောတာပါအဲ့ဒီနဲ့ဒီနေရာမှာအားနည်းချက်ရှိရဆိုတော့စုံစမ်းစစ်ဆေးမှုကခုနပြောသလိုတကယ်တမ်းအမှန်တကယ်တွေ့ရှိတဲ့အချက်တွေပဲပေါင်းစုံနဲ့စင်ရင်သုံးသပ်မှုအပိုင်းတွေအားနည်းနေရတွေ့ရတယ်။နောက်တစ်ခါမှာဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်တင်ပါလဲဆိုရဲအကြံဉာဏ်ပေးချက်တွေကအကျန်းကိုအားနည်းတယ်။ဥပမာပတူဒီမှာတာဝန်ရှိတဲ့အတွက်ဒါကိုဆက်လက်ပြီးလှုပ်ဆောင်ပေးပါဒီနေရာမှာပတူဒီကကျူးလွန်နေဆိုတော့ပြေပါလေဆိုရဲအချက်မျိုးမပါဘဲနဲ့တာမန်ကိစ္စအမှန်ရေးကိစ္စမှာအမှုတည်ထားသလို ပါမခိုင်ခိုင်လုံးမရှိတဲ့အချက်တွေပါနေတာအဲ့ဒါကကျွန်တော်တို့လည်းတကယ်အားမရပါဘူးအမှန်တော့လူခွေကြီးကော်မရှင်ဆိုတာလူခွေကြီးဘယ်သူပဲချိုးပေါက်ချိုးပေါက်ဘယ်သူပဲချိုးပေါက်ချိုးပေါက်ခံရလူခွေကြီးကိုပဲဦးတည်ပြီးတော့လူခွေကြီးရှုထောင့်တဲ့တုံးတက်ပြီးတော့အမှန်တရားချက်ချက်ပေါ်ပေါက်ရေးအတွက်လုပ်ဆောင်ရတဲ့အရာမျိုးဖြစ်တယ်ဒါပေမဲ့ကံစိုးစွာနဲ့ပဲတင်ကြလာတဲ့တွေ့ရှိချက်တ ံပြောတာမျိုးတွေတက်တာတိုင်းရင်းသားဒေသမှာဖြစ်တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်လည်းသက်ပေါင်းစုံပါဝင်အောင်တွေ့ဆုံတာမဟုတ်ဘဲနဲ့ဒါဖြစ်ရောဖြစ်စင်မှာဆိုတဲ့ကြိုးကြချက်ကြီးကလူ့ခွေကော်မရှင်နေရဲ့ဒီလူ့ခွေပေါ်မှာရက်တိချက်အားနေတယ်လို့ကျွန်တော်ပြောချင်တယ်နောက်တစ်ခုကကျွန်တော်တို့မှာတစ်ခါတည်းတက်လို့ရှိရင်လူ့ခွေကော်မရှင်ကိုယ်တိုင်ကလောက်တာကိုပဲပြပြီးတော့ကြည့်ရမှုကိုမပြချင်တဲ့သဘောမျိုးလားစပက်ရှယ်ပတ်စ်ကိုနားကြားလို့မလုပ်လို့ပါတယ်ဒါပေမဲ့ကြောင်းလို့မရဘူးဆိုတဲ့သဘောမျိုးကိုပဲကြားရင်ဝန်းချသလားတစ်ခါလေကျွန်တော်တို့အဲ့လိုစဉ်းစားမိတယ်အဲ့တော့လူတွေပေါ်မှာလည်းမူတည်ပါတယ်နောက်တစ်ခါမှာလူ့ခွေကော်မရှင်ကပြောမယ်ဆိုရင်လူ့ခွေကောင်စင်တက်ပြီနဲ့တိုင်းပြည်မှာရှိနေသောအရန်ကိုအင်အားကြီးနေသော institution တွေကိုကျော်ဖို့အတွက်ခက်ခဲနေကြတဲ့သဘောမျိုးလည်းသိနေရပါတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြီးခဲ့တဲ့ဒီညီမရင်းမြန်မာထားတဲ့ဥအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေဦးကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ